ပြောရမလားမသိအလုပ်တာဝန်တွေများပြားလာတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ဟာနောက်ထပ်တာဝန်တစ်ခုကိုထမ်းဆောင်ရပြန်ပါပြီ။အဲ့ဒါကတော့အစိုးရ e-government အဖွဲ့ဥဆောင်ကော်မတီရဲ့နာဂတာဝန်ဆိုပြီးဖြစ်ပါတယ်။လုပ်ငန်းကော်မတီဥက္ကဋ္ဌကတော့နိုင်ငံတော်ဒုတိယသမ္မတဦးမြင့်စွေပါ။ပြီးခဲ့တဲ့ဧပြီလ4ရက်နေ့တုန်းက e-government ဥဆောင်ကော်မတီရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုကျင်းပပါတယ်။အစိုးရအဖွဲ့ရဲ့အရေးကြီးတဲ့အစည်းအဝေးဖြစ်တော့ဝန်ကြီးတွေဒုတိယဝန်ကြီးတွေတင်မကပြည်နယ်နဲ့တိုင်းဝန်ကြီးတွေပါတက်ရောက်ကြပါတယ်။အဲ့ဒီအစည်းအဝေးမှာဒေါ်ဆန်းစုကြည်ကအမှားစကားပြောပါတယ်။သူက e-government ဟာနိုင်ငံအတွက်အလွန်အရေးကြီးတဲ့အကြောင်းဒါပေမဲ့ e-government လုပ်ငန်းစဉ်တွေတိုးတက်မှုနှေးကွေးနေတာကိုသူသတိပြုမိတဲ့အကြောင်းအဲ့ဒါနဲ့ပတ်သက်ပြီးလိုအပ်ချက်၃ခုရှိတယ်လို့သူထင်မြင်တဲ့အကြောင်းအဲ့ဒါတွေကတော့ရင်းနှီးမြှုပ်နှံမှုဆိုင်ရာလိုအပ်ချက်ကျွမ်းကျင်မှုလိုအပ်ချက်ပူးပေါင်းဆောင်ရွက်မှုလိုအပ်ချက်တွေဖြစ်တဲ့အကြောင်းအဲ့ဒီထဲမှာရင်းနှီးမြှုပ်နှံမှုဆိုင်ရာလိုအပ်ချက်နဲ့ကျွမ်းကျင်မှုဆိုင်ရာလိုအပ်ချက်တွေကတော့တိုင်းပြည်ရဲ့ဗဏ္ဍာငွေကြေးအခြေအနေအရပညာရေးအခြေအနေအရစောင့်ဆိုင်းကောင်းစောင့်ဆိုင်းရမှာဖြစ်ပေမဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကိုတော့အမြန်ဆုံးစတင်နိုင်တဲ့အကြောင်းပြောသွားပါတယ်။ဆက်ပြီးတော့ဒေါ်ဆန်းစုကြည်ကအစိုးရဝန်ဆောင်မှုလုပ်ငန်းတွေနှေးကွေးနေတာ၊ကျိုးညီစနစ်တွေများနေတာတွေ၊ရှုပ်ထွေးနေတာတွေကိုရှောင်ရှားဖို့ e-government လုပ်ငန်းမြန်မြန်အကောင့်ထဲပေါ်ဖို့လိုတဲ့အကြောင်းရွေချက်ကတော့ပြည်သူတွေဟာအစိုးရစီကနေကောင်းမွန်တဲ့ဝန်ဆောင်မှုရဖို့နဲ့အကြမ်းလိုက်စားမှုညှို့နှဲအောင်လုပ်ဖို့ဆိုတဲ့ရွေချက်ဖြစ်တယ်လို့ဆိုပါတယ်။တကယ်တော့မြန်မာနိုင်ငံမှာ e-government စတင်မယ်ဆိုပြီးကျွေးကြော်ခဲ့တာလွန်ခဲ့တဲ့18နှစ်2000ပြည့်နှစ်ခရဲကဖြစ်ပါတယ်။ဒါပေမဲ့ကျွေးကြော်မှုသာရှိခဲ့ပြီးလက်တွေ့ဘာမှဖြစ်မလာတာဒီကနေ့ထိတိုင်အောင်ပါပဲ။မြန်မာခေတ်မှာ e-government လုပ်ငန်းဟာနိုင်ငံတကာနိုင်ငံအတွက်ဘလောက်အရေးကြီးသလဲ။ဒေါ်ဆန်းစုကြည်အစိုးရအဖွဲ့အနေနဲ့ဒီလုပ်ငန်းစဉ်ကိုဘလောက်အကောင့်ထဲပုံနိုင်မလဲဆိုတာဆွေးနွေးကြည့်ကြအောင်ပါ။e-government လုပ်ငန်းဆိုတာပြည်သူတွေဟာအစိုးရစီကနေကောင်းမွန်တဲ့ဝန်ဆောင်မှုရနိုင်ဖို့အဓိကဖြစ်ပါတယ်။ဥပမာအားဖြင့်အစိုးရစီပေးဆောင်ရရှိတဲ့ငွေကြေးတွေကိုအစိုးရရုံးတွေစီသွားစရာမလိုပဲနေအိမ်ကွန်ပျူတာကနေတဆင့်အခုခေတ်လိုဆိုလက်ကင်ဖုန်းတွေကနေတဆင့်ပေးချေလို့ရတာမျိုးကိစ္စအရအတွက်အစိုးရစီလျှောက်ထားရတာတင်ပြရတာတွေရုံးကိုသွားစရာမလိုပဲကိုနေတဲ့နေရာတွေကနေအလွယ်တကူတင်ပြလျှောက်ထားလို့ရတာမျိုးတချို့ကိစ္စတွေဆိုအစိုးရကဘယ်လိုသတ်မှတ်ချက်တွေရှိတယ်။ဘာစည်းမျဉ်းတွေလုပ်ထားတယ်ဆိုတာမျိုးကိုရုံးကိုသွားကြည့်စရာမလိုပဲနေအိမ်ကနေလေ့လာကြည့်ရှုနိုင်တာမျိုးစတာတွေကိုခေါ်တာပါ။ဒါတွင်ပဲလားဆိုတော့မကသေးပါဘူး။အစိုးရဟာသူ့ဝန်ကြီးဌာနအသီးသီးရဲ့လုပ်ငန်းဆောင်တာတွေထဲကအများပြည်သူသိခွင့်ရှိတာတွေလျှို့ဝှက်ထားတာမဟုတ်တဲ့သတင်းအချက်လက်တွေကိုသက်ဆိုင်ရာ website တွေမှာအချိန်နဲ့တပြေးညီတင်ပြထားတာတွေလည်းပါပါတယ်။အဲဒါလို e-government လုပ်ငန်းတွေအကောင့်ထဲပေါ်လာအောင်မြင်လာရင်တော့ပြည်သူတွေဟာအစိုးရစီကဝန်ဆောင်မှုကောင်းတွေရလာမှဖြစ်တယ်လို့ပဲကျိုးနေစနစ်ကြောင့်ဖြစ်ပေါ်လာတဲ့အကြမ်းလိုက်စားမှုဆိုတာမျိုးကိုလည်းလျှော့ချနိုင်မှဖြစ်ပါတယ်။ဒါရင်မကပြည်သူတွေသိခွင့်ရှိတဲ့သတင်းအချက်အလက်မှန်သမျှတင်ပြထားခြင်းအပြင်ပွင့်လင်းမြင်သာမှုရှိလာပြီးအကြမ်းလိုက်စားမှုကိုအလွယ်တကူဖော်ထုတ်နိုင်မှလည်းဖြစ်ပါတယ်။ဥပမာအားဖြင့်ပြီးခဲ့တဲ့လကရန်ကုန်တိုင်းလွှတ်တော်မှာမင်းမြန်းတော်မှာပြည်သူတွေတီးခွင့်ရခဲ့တဲ့ရန်ကုန်ကအစိုးရပိုင်ရုပ်ရှင်ယုံကြီးတွေပုဂ္ဂလိကကိုဈေးပေါ်ပေါ်နဲ့အငှားချထားပေးတဲ့ကိစ္စတွေအင်းရကန်ဆောင်တဲ့ကတော်ကြီးပတ်ပတ်လဲလုပ်ပိုင်ခွင့်တွေကိုအငှားချထားပေးတာမျိုးတွေပါဒီနေရာမှာ2000ခုနှစ်ခရဲကစတင်မယ်လို့ပြောခဲ့တဲ့ e-government လုပ်ငန်းတွေဒီကနေ့အထိဘာကြောင့်အကောင့်ထဲမပေါ်နိုင်တယ်လဲဆိုတာပြန်ပြီးသုံးသပ်ကြည့်ဖို့လိုပါတယ် e-government လုပ်ငန်းလုပ်တော့မယ်ဆိုရင်ကွန်ပျူတာတွေဆက်ဆက်ပစ္စည်းတွေကိုရဲ့ဆိုင်ရာပစ္စည်းတွေလိုအပ်မယ်ဆိုတာကတော့အမှန်ပါဒီထက်ကုန်ကျစရိတ်များနိုင်တာကတော့ software နဲ့နည်းပညာဆိုင်ရာကိစ္စတွေပါဘလို့ပဲဖြစ်ဖြစ် e-government လုပ်မယ်ဆိုရင်တော့ budget ငွေကြေးခွဲဝေမှုမှာဒါတွေအတွက်ထက်သွင်းတွက်ချက်ဖို့လိုသလိုနိုင်ငံတကာနဲ့အဖွဲ့အစည်းအသီးသီးကလည်းအကူအညီတွေရနိုင်ပါတယ်ဒုတိယအရေးကြီးတာကတော့အဲ့ဒီနည်းပညာတွေကိုကင်တွယ်အသုံးချမဲ့လူသားအရင်းမြစ်ပါအစိုးရဝန်ကြီးဌာနတွေမှာအဲ့လိုလူသားအရင်းမြစ်လုံလုံလောက်လောက်ရှိမနေတာကတော့သိကြပါဗျ။ပညာရေးကြောင်းဆိုပြီးအချိန်အကြာကြီးစောင့်နေလို့လည်းမဖြစ်နိုင်တော့ပါဘူး။ဒီအတွက်ဤပညာကျွမ်းကျင်တဲ့လူသားရင်းမြစ်ဖြည့်တင်းရေးကိစ္စကိုလည်းအသေးချာကင်တွယ်သင့်ပါတယ်။ဒါပေမဲ့အရေးကြီးဆုံးပြဿနာထူးကတော့ကျိုးနီစနစ်တွေအကြမ်းလိုက်စားမှုတွေနဲ့ရင်မားနေရုံမကဤပညာအရေးချင်းလဲနေတဲ့လက်ရှိအစိုးရထိပ်ပိုင်းဝန်ထမ်းတွေက e-government လုပ်ငန်းကိုလွယ်လင်းတကူလက်ခံကြိုးစားမလားဆိုတာပါဒီအတွက်ဒေါ်ဆန်းစုကြည်အစိုးရဟာအဲ့ဒီအစိုးရရရှိကြီးတွေကနေ e-government လုပ်ငန်းလက်ခံလာအောင်စိတ်ပါလာအောင်အကောင့်ထဲပေါ်လာအောင်ဆောင်ရွက်ရမယ်ကြီးလေးတဲ့ခက်ခဲတဲ့တာဝန်တည်းရှိနေတာတတိပြုမိဖို့လိုပါတယ်ရုရှားနိုင်ငံနဲ့ဆက်ဘော်တစ်ပင်လယ်နားကအက်စတိုးနီးယားဆိုတဲ့နိုင်ငံငယ်လေးဟာသေးငယ်ပြီးလူဦးရေတသန်း3သိန်းလောက်ပဲရှိတဲ့နိုင်ငံငယ်လေးတခုပါအဲ့ဒီနိုင်ငံဟာe-government စနစ်ကိုကောင်းကောင်းအကောင့်ထဲပေါ်နိုင်ပြီးကမ္ဘာပေါ်ကနိုင်ငံတွေနဲ့ e-society လို့ခေါ်တဲ့ electronic လူမှုအဖွဲ့အစည်းဖြစ်ဖို့အနည်းဆက်ဆုံးတိုင်ပြည်လဲဖြစ်ပါတယ်။အခုဆိုရင် Estonia လို့နိုင်ငံမျိုးကလည်းမြန်မာအစိုးရ e-government လုပ်ငန်းအကောင့်ထဲပေါ်မဲ့ဖြစ်စင်မှာကူညီမယ်ဆိုပြီးကမ်းလှမ်းမှုတွေရှိနေပါတယ်။ဒီအတွက်အစိုးရအနေနဲ့အစိုးရစွမ်းဆောင်ရည်တွေတိုးတက်လာစေမဲ့ပြည်သူတွေကိုအကောင်းဆုံးဝန်ဆောင်မှုတွေပေးနိုင်မဲ့အဂတိလိုက်စားမှုတွေရောနှဲသွားစေမဲ့ကောင်းမွန်တဲ့လူပုံတရက်အဖြစ်အုံမြင့်ချနိုင်မဲ့ e-government လုပ်ငန်းတွေကိုမြန်မြန်ဆန်ဆန်တက်တက်ကြွကြွအကောင့်ထည်ဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။